ပင်လယ်မြောင်းရဲ့တိုက်ခိုက်တာကိုခံရပြီးနှစ်ရက်ကြာပင်လယ်ထဲမျောနေတဲ့ Ranger ဒုက္ခသည်30ကို Bangladesh ကန်စီစောင်းဖွဲ့ကအင်္ဂါနေ့ကကယ်တင်လိုက်ပါတယ်။မြန်မာပြည်ကထွက်ပြေးလာတဲ့ Ranger ဒုက္ခသည်တသန်းလောက်ဟာ Bangladesh အစ်တောင်ဘက်ကဒုက္ခသည်စခန်းတွေမှာဖြစ်တလို့နေထိုင်ကြရတာလည်းဖြစ်ပါတယ်။တတော်များဟာလူကုန်ကူးသည်ကိုငွေပေးပြီးတော့အန်ဒီအများနဲ့ပင်လယ်ခီးကိုဖျက်ပြီးအရှေ့အောင်ရှာနိုင်ငံတွေစီကိုထွက်ပြေးကြပါတယ်။အမျိုးသမီး20ဦး၊အမျိုးသား9ဦးနဲ့ကလေး9ဦးပါတဲ့လေဟာပြီးခဲ့တဲ့တောက်ကြနေကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားခရိုင်အနီးကစတင်ထွက်ခွာခဲ့လို့ကန်ဂျီဆော့တက်မူအမီရယ်ဟက်ကီကပြောပါတယ်။တင်းင်းရီနေ့မှာတော့သူတို့တွေဟာပင်လယ်သမားတွေရဲ့တက်ခတ်ခြင်းခံခဲ့ရပြီးပါလာတဲ့အဖိုးတနာတွေကိုအကုန်ယူပြီးဆက်လီအင်ဂျင်ကိုလည်းဖျက်ဆီးသွားတယ်လို့ဆိုပါတယ်။သူတို့ကအစာရေစာတိတ်မရှိတော့ဘဲပင်လယ်ထဲမျောနေတာဖြစ်ပြီးငါးပန်းလေကြီးတွေကကယ်ဆယ်တာကိုစောင့်မျှော်နေကြတယ်လို့ကန်ဂျီဆော့တက်မူက AFP သတင်းဌာနကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်ငါးပန်းလေအနည်းငယ်လောက်ပဲရှိတာမို့ပင်လယ်ပြင်ဟာရှင်းရှင်းလင်းလင်းဖြစ်နေပြီးဒီအခြေအနေကိုအတုံးချပြီးလူကုန်ကူးကြတယ်လို့ပေါ်ပြထားပါတယ်။ရဲကတော့အဆိုပါဒုက္ခသည်တွေကိုဘတ်ဆန်ချားကျုံးကိုပို့မှဖြစ်တယ်လို့ဆိုပါတယ်။